Nippon, the Shinibi Pite, London, Foreign Press Association, Nanganja, the Rinda Puega, Kabatalama, Shida, the Rinda Bigu, Nissin, Chinine, Gomu Surema, the town such a Kunit, Gomzeka, Chima, Zong, the Rinda Masugu, Nimanangama, Jinja, the writer, the Rinda, SBE, Nanganja, the Rinda Puega, Nissin, Chinine, the Media Surigu, Kabatri Media Lokama, Oscars of Journalism, တင်ပြညာအကယ်ဒမီစုရဲ့သို့တင်စားခေါ်ဖို့အတိမတ်ပြုခံရသလိုကမ္ဘာပေါ်မှာဂုဏ်သိက္ခာမြင့်မားဆုံးစုပေးပွဲအခမ်းအနားဖြစ်သက်မှတ်ခံထားရတာပါဒီနေ့အတွက်စုမျိုးစားတွေထဲမှာအင်မတန်မှာဂုဏ်သိက္ခာကြီးမားတဲ့စုဖြစ်တဲ့ဂျာနယ်လစ်အော့ဖ်ဒီယီယာအကောင်းဆုံးသတင်းသမားစုကိုနှစ်ရွှေထောင်တန်းချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရွေးချယ်ချီးမြ ာသပြုဆောင်လည်းဖြင့်စုပေးပွဲမှာအခမ်းအနားမှုလည်းဖြစ်တဲ့ Rory Brahmana ကအခုလိုပြောပါပါတယ်
အဲ့ဒီနေ့အတွင်းမှာရဟညာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တင်မှုတွေကိုစစ်တပ်ကကျူးလွန်ခဲ့တဲ့အကြောင်းရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတင်ပြခဲ့ကြတာကြောင့်မြန်မာစစ်တပ်ဟာတကဝါလုံးရဲ့ပြည်တွင်ရှုံချမှုတွေကိုခံခဲ့ရပါတယ်။အဲ့ဒီသတင်းကိုတင်ပြခဲ့ကြတဲ့အတွက်သူတို့နှစ်ဦးဟာအစိုးရလျော့ဝက်ချက်ဥပဒေနဲ့တရားစွဲဆိုခံရပြီးထောင်ဒဏ်9နှစ်စီပြည်တံချမှတ်ခံခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ကြောင်းလေးလုပ်ငန်းစဉ်အပေါ်မေးခွန်းထုတ်ခဲ့ကြတဲ့သူတို့နှစ်ဦးကိုအဲ့ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အတွက်နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားသူတွေကဝိုင်းဝန်းဝေဖန်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေကမွတ်စလင်ရွာသား10ဦးကိုအစုလိုက်ကျုံလိုက်တပ်ဖြတ်ခဲ့မှုအကြောင်းသူတို့နှစ်ဦးစုံစမ်းဖော်ထုတ်ရေးသားနေချိန်2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။အခုဆိုရင်အစ်စိန်အချင်းဆောင်တွေမှာထိမ့်သိမ်းခံထားရတာတစ်နှစ်နီးပါးရှိနေပါပြီ။ဒါကြောင့်ဗာအပြင်းမှကျူးလွန်ခြင်းမရှိတဲ့တရင်ထောက်တွေကိုဖိနှိပ်ဖမ်းဆီးထားတဲ့အတွက်သူတို့ကိုခုခံကာကွယ်ပေးဖို့လိုအပ်ကြောင်းစူပေးပွဲအခမ်းအနားမှာ Rory Brahmana ကအခုလိုပြောသွားပါတယ်။
ကိုလုတ်ကိုလုံနေကြတဲ့တရင်ထောက်တွေကိုခုခံကာကွယ်ပေးဖို့လိုအပ်တယ်ဆိုတာကျွန်တော်တို့အနေနဲ့အထူးတလည်းပြောနေဖို့မလိုပါဘူး။သူတို့ကိုပြင်းထန်စွာကာကွယ်ပေးဖို့လိုအပ်ပါတယ်။ကိုမလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့ရတဲ့စုကိုလက်ခံယူနိုင်ဖို့ဒီအခမ်းအနားကိုရောက်မလာကြပါဘူး။ဒါကြောင့်သူတို့ကိုသာသူတို့ရဲ့မိခင်တရင်ဌာနဖြစ်တဲ့ရိုက်တာတရင်ဌာနကတာဝန်ရှိသူကလက်ခံပေးပါလိမ့်မယ
်။ SPA ကချင်းမြင့်တဲ့စုအမျိုးအစားတွေထဲမှာအကောင်းဆုံးတရင်သမားစုအပြင်ရုပ်သံရေဒီယို၊ podcast internet website တွေမှာတင်ဆက်နေတဲ့သတင်းတွေအပါအဝင်သတင်းစာမဂ္ဂဇင်းနဲ့မှတ်တမ်းဗီဒီယိုသိပ္ပံပညာစီးပွားရေးအမှုပညာအားကစားစာရဲ့သတင်းဖော်ပြမှုတွေနဲ့ပတ်သက်လို့ဒါနအလိုက်စုမျိုးစားပေါင်း14မျိုးလောက်ပါဝင်ပါတယ်။မနေ့ကလန်ဒန်မှာကျင်းပတဲ့စုပေးပွဲအခမ်းအနားကိုဗြိတိန်အင်ရှစ်ဇန်ဝင်းလာမင်းသားချားလ်စ်စပိန်ဘီင်ဖိလစ်ပီးစ်ဒါ6ဂျော်ဒန်မီဒီယာရာနီယာအယ်အဗ်ဒူလာအီတလီဝန်ကြီးချုပ်ဟောင်းမာရီယိုမွန်တီစားရနမေကျော်ကပ္ပအကောင်ဆောင်နေလဲတက်ရောက်ခဲ့ကြပါတယ်။2018ခုနှစ်အတွက်ရိုက်တာတရင်ပေါက်ကွာလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုပူးတွဲပြီးချီးမြှင့်ခဲ့တဲ့နိုင်ငံတကာစုတွေထဲမှာလန်ဒန်အခြေစိုက် SPA နိုင်ငံသားတရင်တော်အဖွဲ့ကချီးမြှင့်တဲ့2018ခုနှစ်အတွက်အကောင်ဆုံးတရင်သမားစုအပါအဝင် American အခြေစိုက် Asia Society ကချီးမြှင့်တဲ့ Osborne Elliot အကောင်ဆုံးတရင်ပညာစု Pan American တရင်လွတ်လပ်ခွင့်ဆိုင်ရာအဖွဲ့ရဲ့လွတ်လပ်စွာတရင်ရေးသားခွင့်ဆိုင်ရာစုစာနယ်ဇင်းပိုင်းရဲစံတက်သည့်အတွက် James Foley Medal စု Writer တရင်ဌာနကချီးမြှင့်တဲ့ Barum စု American National Press Club ရဲ့တရင်လွတ်လပ်ခွင့်စု One World Media ကချီးမြှင့်တဲ့2018ခုနှစ်အတွက်နိုင်ငံတကာအကောင်းဆုံးတရင်သမားစုလို့ပါဝင်ပါတယ်ရှင်